American ပြည်ထောင်စုဟာကမ္ဘာမှာ democracy အားအကောင်းဆုံးနိုင်ငံစည်းအဆင့်ကနေရှော့ကျသွားပြီဆိုတော့ internet မှာပြန့်နှံ့နေတဲ့အငင်းပွားနေတဲ့သတင်းကိုအချက်လက်တွေကိုစမ်းစစ်နေတဲ့ snopes.com website ကနေမှန်ကန်ကြောင်းတောက်တာနေတာအတည်ပြုခဲ့ပါတယ် Christian Left လို့အမည်ပေးထားတဲ့အဖွဲ့ကနေ American ဟာအရင်က democracy အရှိဆုံးနိုင်ငံပေါင်း20ပြည်ထဲမှာပါနေပေမဲ့အခုတော့မပါတော့ဘူးလို့သူတို့ internet website မှာဖော်ပြခဲ့တာဖြစ်ပါတယ်။2006ခုနှစ်ကနေစတင်ပြီးကမ္ဘာပေါ်မှာအစိုးရတွေရဲ့အုပ်ချုပ်တဲ့ပုံစံတွေနဲ့သူတို့ရဲ့စွမ်းဆောင်ရည်တွေကိုစမ်းစစ်သုံးသပ်ပြီးစီးရင်ပြုစုထုတ်ပြန်ခဲ့တဲ့ The Economics Magazine ရဲ့နှစ်စဉ်ညွှန်းကင်းကို snopes.com website ကကိုးကားဖော်ပြခဲ့ပါတယ်။2018ခုနှစ် Democracy ညွှန်းကင်းအတွက် The Economics Magazine က2018ခုနှစ် January လမှာစမ်းစစ်လေ့လာမှုတွေပြုလုပ်ပြီးထုတ်ပြန်ခဲ့တဲ့နိုင်ငံအလိုက်အဆင့်တွေအများစုရင်American ပြည်ထောင်စုဟာ democracy အပြည့်အဝရှိတဲ့နိုင်ငံကနေအပြည့်အနာစာမကင်းတဲ့ democracy နိုင်ငံအဖြစ်ရှော့ကျခဲ့တာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။2018ခုနှစ် democracy ညွှန်းကင်းအတွက်ကမ္ဘာပေါ်ကတခြားလွတ်လပ်တဲ့နိုင်ငံပေါင်း165နိုင်ငံနဲ့ဒေတာနှစ်ခုလို့ကို The Economics Magazine ကအစီအစဉ်ပြုစုထားရမှာမြန်မာနိုင်ငံကိုအဆင့်120ဖြစ်ဖော်ပြထားပါတယ်ရှင်။